အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားပွဲကက်ရှမီးယားဒေသတွေကိုနှိမ့်ဆက်ဖြတ်ကျော်ပြန်တက်လာတဲ့အိန္ဒိယစစ်လေယာဉ်နစီကိုပါကစ္စတန်လက်တပ်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါတယ်။တိုက်ချက်လေယာဉ်တစ်စီးအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကိုပစ်ချခဲ့ပြီးတော့ပါကစ္စတန်ပိုင်းကက်ရှမီးယားဒေသတွေပစ်ချသွားတဲ့လေယာဉ်လေယာဉ်မှုတရားကိုဖဏတဲ့အကြောင်းပါကစ္စတန်ဗိုလ်ချုပ်အရှိဒ်ဂါဖူကပြောပါတယ်။ဒီအကြောင်းနာမည်မဖော်လိုသူစစ်သားတာဝန်ရှိသူတွေကိုကိုးကားပြီးတော့အိန္ဒိယသတင်းမီဒီယာတွေကဖော်ပြပေမဲ့ပါကစ္စတန်ဘက်ကပြောဆိုချက်ကိုတုံ့ပြန်တဲ့တေးဝင်ကြေညာချက်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။တချိန်ထဲမှာပဲအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကအိန္ဒိယဝေဟင်နယ်နိမိတ်ထက်ကိုဝင်လာတဲ့ပါကစ္စတန်တိုက်ချက်လေယာဉ်၃စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ချက်လေယာဉ်တွေကဝင်ဖြတ်လိုက်တာကြောင့်ပါကစ္စတန်လေယာဉ်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယကကြေညာထားခဲ့တာပါ။တနက်ကလုံလုံရွရွတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရတဲ့အကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ငံပိုင်းအတွင်းမှာအခုလိုလေးကြောင်းတိုက်ခိုက်မှုဖြစ်ပေါ်ခဲ့တာပါ။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယပိုင်းကက်ရှမီးယားဒေသတွင်အသေးခံကားဘုံးဖောက်ခွဲမှုကြောင့်အိန္ဒိယစစ်သားအယောက်40သေဆုံးပြီးတဲ့နောက်ပိုင်းပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးတွေတင်မာလာခဲ့တာပါ။ဒီတိုက်ခိုက်မှုကသူတို့လက်ချက်ပြကြောင်းပါကစ္စတန်ခြေစိုက်စစ်သွေးကြွအဖွဲ့ဂျာဟစ်အီမိုဟာမက်ကပြောဆိုထားတာကြောင်းဒီစစ်သွေးကြွအဖွဲ့ရဲ့လေကင်းရေးခံကုန်မင်းအာယုံမတက်ခင်ချိန်မှာအိန္ဒိယစစ်လေယာဉ်တွေပုံကျဲတိုက်ခိုက်ခဲ့တာပါ။